Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်စက်တင်ဘာလ15ရက်တနင်္လာနေ့မနေ့ခင် VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျွန်မနန္ဒာချမ်းပါရှင်
။မင်္ဂလာနန္ဒခင်ပါခင်ဗျာကျွန်တော်ဆံမိုးပြီပါ။အခုမနက်ပိုင်းမှာနားထောင်ရမယ့်နိုင်ငံတကာသတင်းတွေမှာဆိုရင်စိတ်ဝင်စားစရာကောင်းတာတွေကတော့ဗြိတိန်နိုင်ငံသားကိုအစ္စလာမစ်စစ်သွေးကြွတွေကခေါင်းဖြတ်တတ်လိုက်ပြီးတဲ့နောက်ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကအစ္စလာမစ်စစ်သွေးကြွတွေကိုချေမှုန်းပစ်မယ်လို့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားကိုအလုတ်ကျန်းတဲ့ထောင်ဒဏ်6နှစ်အပြစ်ဒဏ်ချမှတ်လိုက်ပါတယ်ဆီရီလီယွန်နိုင်ငံမှာတော့အီဘိုလာရောဂါနဲ့ဆုတ်ထမြောက်ဆရာဝန်တယောက်သေဆုံးသွားပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားရမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့ IS အစွန်းရောက်စစ်သွေးကြွတွေကိုချေမှုန်းမဲ့စစ်ဆင်ရေးမှာအော်စတြေးလျနိုင်ငံကပူးပေါင်းပါဝင်သွားမှာနဲ့ပတ်သက်ပြီး
It's not at all surprising, and as the Prime Minister stressed, he said these could be used. So let's see this as a preliminary operation.
But if they do, ခုလိုပြောကြားချက်တွေနဲ့အတူပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါလေရှင်ဒီစီစဉ်တွေကမှမြန်မာဒီမိုကရေစီရဲ့ဆွေးနွေးကမ်းစီစဉ်မှာတော့လာမယ့်2015ရွေးကောက်ပွဲအတွက်အနေဒီကဘာတွေပြင်ဆင်နေသလဲဆိုတဲ့အပေါ်ဆွေးနွေးထားတာကိုနားဆင်ကြရမှာပါနောက်ပိုင်းမှာလည်းတနင်္လာနေ့မနေ့တိုင်းထုတ်လွှင့်နေကြပတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်ဒီစီစဉ်တွေကိုလည်းမပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးစက်မိုးဝေနဲ့ကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ရှင
်ဗြိတိန်နိုင်ငံသားကူညီဆောင်ရှားမှုပေးနေတဲ့လူသားတူအုပ်ကိုတတ်တရားမြောက်နောက်နိုင်ငံသားတူအုပ်ဖြစ်အစ္စလာမစ်စစ်သွေးကြွတွေကခေါင်းဖြတ်တတ်လိုက်ပြီးတဲ့နောက် Islamic State စစ်သွေးကြွတွေကိုချေမှုန်းပစ်မယ်လို့ဗြိတိရှ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောဆိုလိုက်ပါတယ်အခုလိုတက်ဖြတ်လိုက်တာဟာမိစ္ဆာကောင်တွေဖြစ်တယ်ဆိုတာကိုပြသလိုက်တာပဲလို့မစ္စတာကင်မရွန်ကတင်းငွေနေမှာပြောကြလိုက်တာပါ IS စစ်သွေးကြွတွေဟာမွတ်စလင်တွေမဟုတ်ပါဘူးဘလူးသပက်တရိတ်ဆန်နေတာဖြစ်တယ်လို့ပြောလိုက်ပါတယ်နောက်ပြီးဘလောက်ပဲအချိန်ပေးရသည်ဖြစ်ပါစေဒီလူသားသမားတွေကိုမတွေ့တရအောင်ရှာမဲလို့ဂရုပြုလိုက်ပါတယ်အစ္စလာမစ်စစ်သွေးကြွတွေကဒေးဗစ်ထိန်းကိုတက်ဖြတ်လိုက်တာကိုရိုက်တူးထားတဲ့ဗီဒီယိုကိုစနေနေ့မှာဖြန့်ချိလိုက်တာပါအရင်ကခေါင်းဖြတ်တက်ခဲ့တဲ့အမေရိကန်နိုင်ငံသားသတင်းတောက်နှစ်ဦးဖြစ်ကြတဲ့ James Foley နဲ့ Stephen Sutloff တို့လိုပဲ Haynes ကိုတဲကန်လာရတဲ့မှာဒူးထောက်ထိုင်ခိုင်းထားပြီးတော့အမဲရောင်အဝတ်နဲ့မျက်နှာကိုဖုံးအုပ်ထားတဲ့စစ်သွေးကြောက်ကဗြိတိရှ်လေယူလေသိန်းနဲ့အင်္ဂလိပ်လိုပြောဆိုရမှာ Mr. Cameron ကအမေရိကန်ပြည်ထောင်စုတပ်တွေနဲ့ပူးပေါင်းတဲ့လုပ်ရက်ကိုလက်စားချေတာဖြစ်တယ်လို့ပြောဆိုပါတယ်လူသားသမားကနောက်ထပ်ဖန်စီထားတဲ့ဗြိတိရှ်တစားကန်တယောက်ကိုလည်းထုတ်ပြပြီးတော့နောက်တစ်ချိန်တက်ခမ်းမယ်သူဟာသူဖြစ်တယ်လို့ပြောပါတယ်။ Haynes ကိုတက်ပြတ်မှုဟာအလွန်ရက်ဆက်ရုပ်မာတဲ့လောက်ရက်ဖြစ်တယ်လို့ American သမ္မတ Barack Obama ကပြောပါတယ်ခင်ဗျာ
။ Islamic State Islam စစ်သွေးကြွတွေကိုတက်ခတ်ရေးအတွက် American ဥဆောင်တဲ့နိုင်ငံတကာညွန်ပေါင်းအဖွဲ့ကိုလိုအပ်ရင်စီးရရအကူအညီပေးတာအပါအဝင်ပံဝင်တိုက်ခိုက်ဖို့အရှိအလေပိုင်းနိုင်ငံတွေအပြင်တခြားနိုင်ငံတွေကပါအဆင်သင့်ရှိနေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။စစ်သွေးကြွတွေကိုတိုက်ခတ်ရေးလိုလားတဲ့အတိုင်းဖြစ်ပြီးတဖြည်းဖြည်းများပြားလာနေပြီလို့အမေရိကန်ရုပ်မြင်သံကြားဌာန CBS နဲ့တင်းနှင်းငွေနေကပြုလုပ်တဲ့မေးမြန်းခန်းအတွင်းဝန်ကြီးကယ်ရီကပြောဆိုပါတယ်။အစ္စလာမ်စစ်သွေးကြွတွေရဲ့ချင်းချမှုအန္တရာယ်တွေနဲ့ပတ်သက်လို့အရှိအလေပိုင်းဒေသတွင်းကခေါင်းဆောင်တွေနဲ့တွားရောက်တွေ့ဆုံပြီးဝန်ကြီးကယ်ရီကအဲ့ဒီလိုပြောလိုက်တာလည်းဖြစ်ပါတယ်။စစ်သွေးကြွတွေကိုတိုက်ခိုက်မဲ့အစီအစဉ်တွေထဲမှာအစ္စလာမ်ဝါဒနဲ့အညီသူတို့အနေနဲ့အခုလိုလှုပ်ဆောင်နေခြင်းဖြစ်ကြောင်းအစ္စလာမ်စစ်သွေးကြွတွေရဲ့ပြောဆိုမှုကိုတရားဝင်မှုမရှိအောင်လှုပ်ဆောင်တာနဲ့လူသားချင်းစာနာတဲ့အကူအညီနဲ့စီးပွားရေးအကူအညီပေးတာတွေလည်းပါဝင်မယ်လို့ဝန်ကြီးကယ်ရီကပြောပါတယ်စစ်သွေးကြွတွေကိုတိုက်ခိုက်တဲ့နေရာမှာအမေရိကန်ပြည်ထောင်စုအနေနဲ့စီးရီးယားအစိုးရနဲ့ပူးပေါင်းဆောင်ရွက်ခြင်းရှိမှာမဟုတ်ဘူးလို့လည်းဝန်ကြီးကယ်ရီကပြောပါတယ
်စစ်သွေးကြွတွေတင်ပိတ်ထားပြီးတော့လူနေထူရက်တဲ့အရက်တွေအပေါ်အီရတ်တပ်ဖွဲ့တွေအနေနဲ့လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာမျိုးမလုပ်ကြဘူးအီရတ်ဝန်ကြီးချုပ်ဟာအီဒါအယ်အဘဒီကအမိန့်ထုတ်လိုက်တာကိုအမေရိကန်ပြည်ထောင်စုကကြိုဆိုတဲ့အကြောင်းနိုင်ငံရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်အစ္စလာမစ်စစ်သွေးကြွတွေတိမ့်ပိတ်ထားတဲ့နေရာတွေကိုအီရတ်အစိုးရတပ်ဖွဲ့တွေကပြန်လည်ရရှိဖို့ကြိုးပမ်းနေရမှာအပြစ်မရှိတဲ့သူတွေတေချေပျက်စီးမှုမရှိလျက်အောင်မစ္စတာအဘဒီကစနေနေ့မှာအမိန့်ထုတ်လိုက်တာပါစစ်သွေးကြွတွေဟာအရက်သားတွေကိုလူသားအကာအရံတွေဖြစ်အသုံးချနေတယ်လို့လည်းမစ္စတာအဘဒီကဆွဆွဲလိုက်ပါတယ် CBS သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာမစ္စတာကယ်ရီကတေချာတာတစ်ခုကတော့အီရတ်နိုင်ငံမှာရှိတဲ့ဆွန်နီမွတ်စလင်တွေဟာဖြစ်ပျက်နေတာတွေအပေါ်အလွန်ဆိုးရင်ကြောင်းကြနေကြတယ်လို့ပြောဆိုပါတယ်။ရှီးယိတ်တွေဥဆောင်တဲ့အီရတ်အစိုးရကိုဆူနီနဲ့ခတ်တီဆက်နဲ့ဆက်သွယ်ပြီးတော့စစ်သွေးကြွတွေကိုတိုက်ခိုက်မဲ့ညွန့်ညှို့သောညွန့်ပေါင်းတပ်ဖွဲ့တစ်ခု ဖွဲ့ဖို့အတွက်နိုင်ငံတကာကနေဝိုင်းဝန်းပြီးတော့ PR ပေးတာကိုခံရပါတယ်။တချိန်တည်းမှာပဲနယူးယောက်မှာအခြေစိုက်တဲ့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးဖြစ်တဲ့ HRW ကလွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကအီရတ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရတား32ဦးသေဆုံးခဲ့ရမှုပေါ်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုနေပါတယ်
။ရုရှားလိုလာတဲ့ခွဲထွေသမားတွေကိုတိုက်ခိုက်တဲ့နေရာမှာအသုံးပြုဖို့အတွက်အနောက်အုပ်စုနိုင်ငံတွေကလက်နက်တွေပို့ပေးနေပြီလို့ယူကရိန်းကာကွယ်ရေးဝန်ကြီး Valery Haletti ကပြောပါတယ်။လွန်ခဲ့တဲ့10ရက်လောက်က NATO ညွန်ပေါင်းအဖွဲ့နဲ့ပြုလုပ်ခဲ့တဲ့လျှော့ဝှက်ဆွေးနွေးပွဲတွေအတွင်းလက်နက်တွေပို့ပေးဖို့သဘောတူခဲ့ခြင်းဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးကပြောပါတယ်။တုံးကြီးကာကွယ်ရေးစနစ်ပါဝင်တဲ့အဲ့ဒီလက်နက်တွေကိုဘယ်တိုင်းပြည်တွေကပို့ပေးတယ်ဆိုတော့ကတော့ကာကွယ်ရေးဝန်ကြီးဟယ်လက်တေးကထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။တပုံတပ်ဖွဲ့တွေအခိုင်အမာချေကုတ်ယူထားတဲ့တိုင်းပြည်ရှေ့ပိုင်းကဒွန်ညက်စ်မြို့လေစိတ်ကိုထိန်းချုပ်ထားတဲ့အစိုးရတပ်ဖွဲ့တွေနဲ့ခွဲထွေတဲ့ပုံတွေအကြတိုက်ပွဲတွေပြင်းထန်ဖြစ်ပွားပြီးနောက်တနေ့တနင်္ဂနွေနေ့မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။တနင်္လာနေ့မှာပြင်သစ်နိုင်ငံပဲရစ်မြို့မှာပြုလုပ်မဲ့အီရတ်နိုင်ငံရေးဆွေးနွေးပွဲမှာယူကရိန်းအရေးကိုပါထည့်သွင်းဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီအနေနဲ့ဆွေးနွေးပွဲကိုတက်ရောက်လာကြတဲ့နိုင်ငံသားဝန်ကြီးတချို့ကိုပြင်ပကိုခေါ်ထုတ်ပြီးယူကရိန်းအရေးကိုဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံသားဌာနအရာရှိတွေကပြောပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တံမြန်မာပိုင်းအစီအစဉ်ကနာနေခင်နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြောက်ကိုရီးယားကဖမ်းဆီးထားတဲ့အမေရိကန်နိုင်ငံသားမက်သျူးမေလာကိုမြောက်ကိုရီးယားနိုင်ငံပေါ်ရန်လိုတဲ့လုပ်ရက်တွေလုပ်တယ်ဆိုတဲ့စွပ်စွဲချက်နဲ့အလုတ်ကျန်းတဲ့ထောင်ဒဏ်6နှစ်ချမှတ်လိုက်ပါတယ်မီလာနဲ့တခြားဖန်ဆီထိန်းသိမ်းခံထားရတဲ့အမေရိကန်နိုင်ငံသား2ဦးတို့ကသူတို့လွတ်မြောက်ရေးအတွက်အမေရိကန်အစိုးရအနေနဲ့အကူအညီပေးဖို့မေတ္တာရပ်ခံပြီးတော့သတင်းနှစ်ပတ်အကြာမှာတင်းနှင်းနေမှာအကျဉ်းယုံပြီးတော့ပြုလုပ်ခဲ့တဲ့တရားခွင်ကနေအခုလိုစီရင်ချက်ချမှတ်လိုက်တာဖြစ်ပါတယ်။အမေရိကန်နိုင်ငံကတော့သူတို့3ဦးလွတ်မြောက်ရေးအတွက်လုပ်နိုင်တဲ့မှန်သမျှကိုဆောင်ရွက်ပေးမှဖြစ်တယ်လို့ပြောခဲ့ပါတယ်။အသက်20အရွယ်မီလာဟာပြီးခဲ့တဲ့ဧပြီလတုန်းကမြောက်ကိုရီးယားလူဝင်မှုကြီးကြပ်ရေးရဲ့ရှေ့မှာသူ့ရဲ့ပြည်ဝင်ခွင့်ဗီဇာကိုစုပ်ဖြဲပစ်ပြီးတော့နိုင်ငံရေးခိုးလုံခွင့်တောင်းခံခဲ့တာပါ။ဒီနေ့မနေ့ပိုင်းအကျဉ်းယုံတရားခွင်မှာမေလာအနေနဲ့အယူခံပိုင်ခွင့်အလားအလာကိုလည်းပယ်ချပစ်ခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့ကမ္ဘာလှည့်ခရီးသည်တဦးအနေနဲ့ဝင်ရောက်လာပြီးတော့တမာချန်းစာစာအုပ်ချန်ထားခဲ့မှုနဲ့မေလာတုန်းကအဖမ်းခံထားရတဲ့နောက်ထပ်အမေရိကန်နိုင်ငံသားတဦးဖြစ်သူ Jeffrey Fowler ကိုလည်းမကြခင်မှာတရားရုံးတင်မယ်လို့ခန့်မှန်းရပါတယ်။တတိယမြောက်အမေရိကန်နိုင်ငံသားတဦးဖြစ်သူကိုရီးယားနယ်ပါး Kenneth Bay ကိုတော့မြောက်ကိုရီးယားအစိုးရကိုဖြုတ်ချဖို့ရည်ရွယ်ချက်နဲ့ရန်လိုတဲ့လိုရက်တွေလုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ထောင်ဒဏ်15နှစ်ချမှတ်ထားပါတယ်။
UK နိုင်ငံကနေခွဲထွက်ပြီးလွတ်လပ်တဲ့နိုင်ငံတီထောင်ရေးအတွက်ကြာသာပတေးနေ့မှာမဲမပေးခင်စကော့လူမျိုးတွေအနေနဲ့အနာဂတ်အတွက်အသေးချာစဉ်းစားပြီးမှလှုပ်ဆောင်ကြဖို့ဗြိတိန်ပြည်မကြီးအဲလိဇဘက်ကတောင်းဆိုလိုက်ပါတယ်။စကော့လန်ခွဲထွက်ရေးအတွက်တမိုင်းဝင်မဲခွဲဆုံးဖြတ်မဲ့ကိစ္စနဲ့ပတ်သက်လို့ပြည်မကြီးအနေနဲ့ဒါဟာပထမဆုံးအကြိမ်အများပြည်သူတွေကိုထုတ်ဖော်ပြောဆိုခြင်းလည်းဖြစ်ပါတယ်။ပြည်မကြီးရဲ့အခုလိုပြောဆိုမှုဟာသူတို့အတွက်အထောက်အကူဖြစ်စေမယ်လို့ခွဲထွက်ရေးလူလားသူတွေကယူဆနေကြပါတယ်။ဒါပေမဲ့ပြည်မကြီးအနေနဲ့နိုင်ငံရေးကိစ္စတွေမှာဘယ်ဘက်ကမှလိုက်ပြီးပြောဆိုလို့မရှိတဲ့အပြင်ဗြိတိသျှဖွဲ့စည်းပုံအရလည်းအဲ့ဒီလိုလုပ်လို့မရအောင်တားမြစ်ထားတယ်လို့ဘတ်ကင်ဟမ်နန်းတော်ကပြောပါတယ်။စကော့လူမျိုးတွေအနေနဲ့ခွဲထွက်ရေးကိုမလိုလားကြောင်းမဲပေးကြဖို့စီယုံလှုံ့ဆော်ရေးလှုံ့ဆော်ဖို့ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဟာတနင်္လာနေ့မှာစကော့လန်ကိုနောက်တစ်ကြိမ်ထပ်သွားဖို့ရှိနေပါတယ်။ဒါပေမဲ့မဲပေးကြမဲ့ပြည်သူတွေအနေနဲ့သူ့အသက်ကိုမခွဲကြဖို့နဲ့နှစ်ပေါင်း300လောက်မိသားစုတွေအဖြစ်ရပ်တည်လာခဲ့ကြတဲ့တမိုင်းအစင်လာကိုမဖြစ်စည်းပစ်ဖို့အတွက်ဝန်ကြီးချုပ်ကင်မရွန်ကပြီးခဲ့တဲ့သတင်းပတ်အတွင်းကအတနာခံခဲ့ပါတယ
်။ဆီယရာလီယွန်နိုင်ငံမှာအီဘိုလာရောဂါနဲ့ဆုတ်ထမြောက်ဆရာဝန်တယောက်တည်ဆုံးသွားပါတယ်။အဲ့ဒီဆရာဝန်ဟာဒီရောဂါကိုတက်ဖြစ်ပစ်ဖို့အတွက်ရည်မှန်းချက်နဲ့နှိမ့်မြုပ်ပြီးတော့လှုပ်ဆောင်နေသူလည်းဖြစ်ပါတယ်။ Free Town မှာရှိတဲ့ Lomley ဆေးရုံရဲ့အကြီးအကဲဖြစ်သူဒေါက်တာ Oliver D. Burke ဟာယောဂကူးစက်ခံထားရတယ်လို့စမ်းသပ်တွေ့ရှိခဲ့ပြီး9ရက်အကြာတနင်္ဂနွေနေ့မှာဆုံးပါသွားခဲ့တာဖြစ်ပါတယ်။သူမကိုဂျာမနီနိုင်ငံမှာဆေးဝါးကူးသက်ခံယူဖို့အတွက်ရွှေ့ပြောင်းပေးဖို့မဖြစ်နိုင်လောက်အောင်ကိုယောဂပြင်းထန်နေခဲ့တယ်လို့ဆိုပါတယ်။အီဘိုလာယောဂကိုတိုက်ဖျက်ဖို့ရည်ရွယ်ချက်နဲ့တန်ဒိဋ္ဌန်ချထားသူဆေးပညာရှင်တဦးဆုံးရှုံးတော့ရတဲ့အပေါ်ဆီရာလီယွန်နိုင်ငံကျန်းမာရေးဝန်ကြီးဌာနအနေနဲ့လွန်စောမှနှစ်မျောပူဆွေးတော့ကရောက်ရတဲ့အကြောင်းပြင်သစ်သတင်းဌာနကိုဆီရာလီယွန်နိုင်ငံရဲ့ကျန်းမာရေးဌာနအကြီးအကဲဘရီမာကာရာဘိုးကပြောဆိုပါတယ်။အင်းဒီချင်းလိုင်ဘေးရီးယားနိုင်ငံမှာတော့တိုင်းပြည်အတွင်းမှာကူးစက်ပြန့်နှံ့နေတဲ့အီဘိုလာရောဂါဖြစ်ပွားနေမှုကိုအကူအညီပေးဖို့အတွက်နိုင်ငံကိုပြန်လာခဲ့ကြဖို့အမိန့်ပေးထားတာကိုငြင်းဆန်ကြတဲ့ ထိတ်တန့်အစိုးရတာဝန်ရှိသူ10ယောက်ကိုသမ္မတအယ်လန်ဂျွန်ဆန်ဆာလီဖ်ကအလုပ်ကနေထုတ်ပစ်ခဲ့ပါတယ်။လိုင်ဘေးရီးယား၊ဂီနီနဲ့ဆီရာလီယွန်နိုင်ငံတို့ဟာအာဖရိကနောက်ပိုင်းမှာအီဘိုလာရောဂါအဆိုးအဝါဆုံးခံစားနေကြတဲ့နိုင်ငံတွေဖြစ်ပြီးတော့အခုဆိုရင်တည်ဆုံသွားတဲ့လူအရေအတွက်ဟာ2400ကျော်သွားပါပြီ။
ဗြိတိရှ်ကိုလိုနီဟောင်ဟောင်ကောင်ကျွန်းကိုဒီမိုကရေစီအပြည့်အဝပေးဖို့တရုတ်အစိုးရကတိပြက်ကွက်တာကိုဆန့်ကျင်တဲ့အနေနဲ့ထောင်ထဲချီတဲ့အမဲရောင်ဝတ်စုံဝတ်ထားတဲ့တက်ကြွလို့ရှားသူတွေအတန်တိတ်ချီတက်ဆန္ဒပြခဲ့ကြပါတယ်။သူတို့ရဲ့ယုံကြည်မှုကိုတရုတ်အစိုးရကတစ္ဆာဖောက်တယ်ဆိုတဲ့စာရန်ကိုကင်ဆောင်ထားတဲ့ဆန္ဒပြသူတွေဟာလမ်းမတစ်လျှောက်အမဲရောင်စာရန်အရှိကြီးကင်ပြီးတော့ချီတက်ခဲ့ကြတာဖြစ်ပါတယ်။ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှုအဖြစ်ဝင်ရောက်အရွေးခံလို့သူတွေအနေနဲ့တရုတ်အစိုးရစစ်တမ်းကြရွေးချယ်ထားတဲ့သူတွေနဲ့ဖွဲ့စည်းထားတဲ့ရွေးချယ်ရေးကော်မတီရဲ့ခွင့်ပြုချက်ကိုအရင်ရယူပြီးမှတရုတ်အစိုးရကအရင်ရယူရမယ်ဆိုပြီးတရုတ်အစိုးရကကန့်သတ်ချက်ထုတ်ပြန်ထားတာဖြစ်ပါတယ်
သတင်းတွေကိုဦးဆက်မိုးဝေနဲ့ကိုဇော်ဝင်းလိုင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်သတင်းဆောင်မတစ်ပုဒ်ကိုအရင်ဆုံးလှည့်ပေးပါရစေ။အမေရိကန်ဥဆောင်ပြီးအီရတ်က IS စစ်သွေးကြွတွေကိုတိုက်ခိုက်နှိမ့်နှင်းမဲ့စစ်ဆင်ရေးအတွက်ပြင်ဆင်မှုတွေမှာပူးပေါင်းပါဝင်ဖို့ဩစတြေးလျအစိုးရကစစ်သည်600နဲ့လေယာဉ်တွေကိုအရှေ့လေပိုင်းဒေသကိုစစ်လွတ်လိုက်ပါတယ်။အီရတ်နဲ့ဆီးရီးယားကနယ်မြေတော်တော်များများကိုသိမ်းပိုက်ထားတဲ့ဆွန်နီစစ်သွေးကြွတွေကိုနှိမ့်နှင်းမဲ့နိုင်ငံတကာစစ်စင်ရေးမှာဩစတြေးလျနိုင်ငံအနေနဲ့လည်းမဟာမိတ်အဖြစ်ပူးပေါင်းပါဝင်ပေးဖို့ကိုအမေရိကန်အစိုးရကအကူအညီတောင်းခံထားတဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကပြောဆိုထားတာပါအပြည့်အစုံကိုတော့ VOE သတင်းတော်ဖိလ်မာဆာကစီဒနီမြို့ကနေသတင်းပေးပို့ထားပါတယ်ရှင်လူသက်တဲ့လောက်ရက်တွေကိုကျူးလွန်နေတဲ့ IS အစိုးရစစ်သွေးကြွအဖွဲ့ဟာအရှေ့လေပိုင်းကပြည်သူတွေကိုသာချိန်ချောက်နေတာမဟုတ်ဘဲဩစတြေးလျနိုင်ငံအပါအဝင်တစ်ကမ္ဘာလုံးကိုချိန်ချောက်နေတဲ့အကြောင်းဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကပြောဆိုထားပါတယ်။ IRA တပ်ဖွဲ့တွေဒါမှမဟုတ်ကတ်လူမျိုးတိုက်ခိုက်ရေးသမားတွေကိုစစ်ဘက်ဆိုင်ရာအကြံဉာဏ်တွေပေးဖို့အတွက်လေတပ်စစ်သား400နဲ့အထူးတပ်ဖွဲ့ဝင်အင်အား200ရို့ကိုဩစတြေးလျအစိုးရကစစ်လွတ်ထားတာပါ။ဩစတြေးလျတပ်ဖွဲ့တွေကတော့ IRS စော်ဘွားများပြည်ထောင်စု UAE မှာရှိတဲ့ American စစ်အခြေစိုက်စခန်းတစ်ခုမှာစခန်းချမှာလည်းဖြစ်ပါတယ်။ဒါပြင် IRA မှာရှိတဲ့IS စစ်သွေးကြွတွေနောက်ထပ်နယ်မြေတွေမသိမ်းပိုက်နိုင်အောင်ဟန်တားမဲ့နိုင်ငံပေါင်းစုံကြိုးပမ်းမှုမှာပူးပေါင်းပါဝင်ဖို့အတွက်ကိုလည်းဩစတြေးလျကစူပါအော်နက်ဂျက်တိုက်လေရင်ရှစ်စင်းကိုလည်းအဆင့်သစ်ပြင်ဆင်ထားပါဗျ။ဒါပေမဲ့လည်းဒီစီဇန်တွေဟာလူသားချင်းစာနာထောက်ထားတဲ့သဘောနဲ့ပူးပေါင်းဆောင်ရွက်တာသာဖြစ်ပြီးလက်တွေရှေ့တန်းမှာတိုက်ခိုက်ရေးတပ်တွေစစ်လွတ်သိမ့်မသိမ်းဆိုတာကိုတော့သူ့အစိုးရအနေနဲ့မဆုံးဖြတ်ရသေးဘူးလို့ဩစတြေးလျဝန်ကြီးချုပ်တိုနီအက်ဘော့ကပြောဆိုခဲ့ပါဗျ။ဩစတြေးလျအငြိမ်းစားစစ်ဦးစီးချုပ်ဟောင်းပီတာလေဟီကတော့နောက်တစ်ဆင့်အနေနဲ့တိုက်ခိုက်ရေးတပ်တွေစစ်လွတ်ကောင်းစစ်လွတ်နိုင်တယ်လို့ပြောဆိုခဲ့ပါတယ
် It's not at all surprising and as the prime minister stressed he said these could be used so let's see this as a preliminary operation
but if they do get involved တိုက်ခိုက်ရေးတပ်တွေသုံးကောင်းသုံးမယ်လို့ဝန်ကြီးချုပ်ကပြောထားတဲ့အတွက်အခုအစည်းအဝေးဟာပနာမအဆင့်အဖြစ်နဲ့မြင်နိုင်ပါတယ်ဒါမဲ့လေလူသားချင်းစာနာမှုဆိုင်ရာကြိုးပမ်းမှုတွေမှာပံ့ပိုးတဲ့အနေနဲ့စီမံချက်တွေဝင်ပါလာမယ်။ IS အဖွဲ့ကိုဟန်တားမယ်ဆိုရင်လေဒါဟာလှုပ်သွင်းလှုပ်ထိုက်တဲ့ကိစ္စပါ။ကမ္ဘာလည်းမှာဒီလိုပြုမှုနေတာမျိုးကိုတော့ကျွန်တော်တို့အနေနဲ့လက်ခံထားလို့မရပါဘူ
း။ Australia နိုင်ငံဟာဆိုရင် American, Britain, ပြင်သစ်၊ကနေဒါ၊ Jordan, Bahrain နဲ့ UAE, Arab စော်ဘွားများနိုင်ငံတို့အပါအဝင်မဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းဆင်နွှဲမှာဖြစ်ပါတယ်။Mr. Abbott ရဲ့ဆုံးဖြတ်ချက်ကိုတော့ Australia ကအဓိကအတိုက်ခံ Labor Party ကထောက်ခံပေမဲ့ Green Party ခေါင်းဆောင် Christine ကတော့ Iran နဲ့ Syria ကစစ်ပွဲတွေမှာ American ခေါင်းဆောင်မှုနောက်ကို Australia အစိုးရကမျက်စိစုံမိတ်ပြီးလိုက်လုံနေတယ်လို့ဆွဆွဲခဲ့ပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်လုံးကတော့ Iran နဲ့ Syria တိုက်ပွဲတွေကနေပြန်လာကြတဲ့ Australia နိုင်ငံသားတွေရဲ့အကြမ်းဖက်တိုက်ခိုက်နိုင်တဲ့အနေရရှိတာကြောင့်ပြည်တွင်းမှာအကြမ်းဖက်တိုက်ခိုက်ခံရနိုင်တဲ့အမြင့်ဆုံးသတိပေးချက်ကိုဩစတြေးလျအစိုးရကပထမဦးဆုံးအကြိမ်ထုတ်ပြန်ခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့ဗြိတိရှနိုင်ငံသားအကူအညီပေးရေးဝန်ထမ်းဒေးဗစ်ဟိန်းစ်ကိုခေါင်းဖြတ်တပ်ပစ်လိုက်တဲ့ဗီဒီယိုကိုစစ်သွေးကြွ IS အဖွဲ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာပဲဩစတြေးလျဝန်ကြီးချုပ်ရဲ့ကြေညာချက်ထွက်ပေါ်ခဲ့တာပါ။ဒီမတိုင်ခင်တုန်းကလည်းဆွန်နီစစ်သွေးကြွတွေဟာအမေရိကန်သတင်းသမားနှစ်ဦးကိုအလားတူရရဆက်ဆက်တပ်ဖြတ်ခဲ့ပါတယ်ရှင်။ဦးသိန်းစိန်က2015ခုနှစ်မှာသူသမရပြန်လုပ်ရေးမလုပ်ရေးဟာလူမှုစန္ဒအပေါ်မူတည်တယ်လို့ မကြသေးခင်ကဥရောပခီးစဉ်အတွင်းပြောဆိုခဲ့တာကြောင့်ဒီကိစ္စတကြောပြန်ပြီးပေါ်ပေါက်လာပါတယ်။ကျမတို့ VOE သောတာရှင်တွေကလည်းလူလူတဲကပဲမို့ဒီကိစ္စအပေါ်ဘယ်လိုသဘောရကြပါသလဲ။သမရဦးသိန်းစိန်ကိုနောက်တစ်ချိန်ဆက်ပြီးတော့သမရလှုပ်စေခြင်းနဲ့မလှုပ်စေခြင်းဘူးဆိုတာအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြရအောင်ပါရှင်။ဒီအစည်းအဝေးမှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်ဖြစ်တဲ့1-2-3-2-3-2-5-5-5လေးဒါမှမဟုတ် email လိပ်စာ bamis@voanews.com စီကိုဆက်သွယ်ရမယ့်ကိုယ့်ရဲ့ဖုန်းနံပါတ်ကိုအင်္ဂါနေ့ညအမီချုပ်တင်ပေးပို့ထားဖို့မြစ်တာရက်ခံပါတယ်။လေးလိုက်မှာဓာတ်ရိုက်မပါဝင်နိုင်ဘူးဆိုရင်လေကိုယ်ဆွေးနွေးချင်တာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့ email ကနေတဆင့်ချုပ်တင်ပေးပို့ထားနိုင်ပါတယ်။လူလူသဘောထားစစ်တမ်းငယ်လေးတစ်ခုဖြစ်ရနိုင်အောင်လို့အားလုံးပါဝင်သဘောထားပေးကြဖို့ကိုဖိတ်ခေါ်ပါတယ်ရှင်။သောတာရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။VOA ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါရစေ။အရင်ဆုံးနားဆင်ကြရမှာကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ပါရှင်။ဒီအစီအစဉ်မှာပြီးခဲ့တဲ့2012ခုနှစ်ရွေးကောက်ပွဲကတိပေါ် NLD ပါတီရဲ့ဆောင်ရွက်မှုနဲ့လာမယ့်2015ရွေးကောက်ပွဲအတွက် NLD ပါတီရဲ့ပြင်ဆင်မှုဒါတွေနဲ့ပတ်သက်ပြီးတော့ NLD ဗဟိုအလုပ်အမှုဆောင်ကော်မတီဝင်ဦးဟန်သာမြင့်ကိုအယ်ဒီတာကိုသားညုံက VOA ရုံးမှတွေ့ဆုံမေးမြန်းထားပါတယ်ရှင
်အနေဦးဟန်သာမြင့် VOA ကိုလာပြီးတော့အခုလိုတွေ့ဆုံပြီးတော့ဒီမေးမြန်းနိုင်ဖြစ်ကြပြီးတဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမေးချင်ပါတယ်အငယ်တို့မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အခု2010ကြားပြတ်ရွေးကောက်ပွဲကိုဝင်နေပါတီကိုတရားဝင်အပုံနဲ့လုပ်တယ်အခုဆိုရင်2015ရွေးကောက်ပွဲလည်းလာပါတော့မယ်အဲ့တော့ပြီးခဲ့တဲ့ကာလပေါ့ရွေးကောက်ပွဲဝင်ပြီးကြားပြတ်ရွေးကောက်ပွဲဝင်ပြီးတော့ဝင်ဖို့အတွက်ကိုမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့လူတို့ကိုပြောခဲ့တာရှိတယ်ဘာတွေလုပ်မလဲဆိုတဲ့ကိစ္စတွေအဲ့ဒါကိုအငယ်အနေနဲ့ NLD အနေနဲ့ဘယ်လောက်ထိလုပ်နိုင်ပြီလို့သုံးသပ်မိပါလဲ
2012ရွေးကောက်ပွဲမှာကျွန်တော်တို့ပြောခဲ့တဲ့အသုံးခုရှိပါတယ်။နောက်တစ်ခုကတော့တရားဥပဒေစိုးမိုးကြီးနောက်ဟိုရင်းပေါ့ငញ្ញမ်းကြီးပေါ့ဗျာဒါတွေပဲအဲ့တော့အဲ့ဒါတွေကတက်နေတဲ့ကိစ္စတွေအကုန်လုံးကတော့ကျွန်တော်အနေနဲ့လုပ်ခဲ့တယ်။ဒါပေမဲ့လို့အော်မီနာလည်းရှိမယ်၊တိုးတက်တာလည်းရှိမယ်၊မတိုးတက်တဲ့ဟိုရက်နေတာလည်းရှိမယ်။တချို့ကိစ္စတွေကဆိုကြပါစို့ဟိုငញ្ញမ်းကြီးအတွက်နော်အမျိုး National Reconciliation ကိုကျွန်တော်တို့ပြောခဲ့တယ်။ဆိုတော့ဒီကိစ္စတွေကကျွန်တော်တို့ကနေပြီးတော့ဟိုစာပြီးတော့ဥဆောင်ပြီးလုပ်လို့ရတဲ့အလုပ်မဟုတ်ဘူးမလုပ်တဲ့ခါကျတော့ဒီကိစ္စတွေနဲ့ပတ်သက်လို့ရှိရင်တော့ကျွန်တော်တို့ရဲ့ပါဝင်ဆောင်ရွက်မှုကနည်းသေးတယ်လို့ကျွန်တော်တို့လည်းပြောလို့ရတယ်။သို့တော့ဒီဥပဒေစိုးမိုးရေးတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စအဲ့ဒီကိစ္စကိုတော့ကျွန်တော်တို့နေရာလဲတော်တော်ရေးလုပ်နိုင်တယ်လို့ယူဆတယ်
။နောက်တစ်ခုကဖွဲ့စည်းပုံပြင်ဆင်ရေးကိစ္စပါ။ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စဆိုရင်လွှတ်တော်တွင်မှလည်းလုပ်သလိုလွှတ်တော်ပြင်ပအခုဆိုရှင်လက်မှတ်ထူတာတွေလည်းလုပ်နေတယ်။ဒါကဘယ်လောက်ထိသွားနေပြီလဲခီးရောက်နေပြီလို့ပြောနိုင်ပါလဲ။
ခီးရောက်တယ်မြောက်ဆိုတော့ဒါနှစ်ခုရှိတာပေါ့နော်တစ်ဖက်ကတော့ကျွန်တော်ပြည်သူလူထုရဲ့ဒီရွေးကောက်ပွဲဒီဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာရှိနေတဲ့ awareness လို့ခေါ်မှာပေါ့သူတို့ရဲ့အတိအမြင်ကိုအများကြီးကျွန်တော်မြင့်တင်နိုင်ခဲ့တယ်ပေါ့ဒီလက်မှတ်ထိုးတဲ့ကိစ္စနဲ့ပေါ့နောက်ကျန်တဲ့ဟာတွေနဲ့အကုန်လုံးတော့ဟောပြောဥပဒေလောက်တာနဲ့တော့ဒါအများကြီးမြင့်တင်နိုင်ခဲ့တယ်ဒါကလည်းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်တဲ့နေရာမှာအားပေါ့ဒါလူထုရဲ့အားဒီဘက်မှာကျွန်တော်လုံနိုင်တယ်နောက်ပါလီမန်ပေါ့ခုဆိုရပါလို့လွှတ်တော်ဘက်မှာလည်းကျွန်တော်တို့အနေနဲ့တော့ကျွန်တော်တို့ဘက်ကဒီအမှတ်များပါတဲ့လေပါအမယ်နေတဲ့အဒီယာတွေမှာသူတို့ပါခွင့်ရတဲ့လောက်ပါခဲ့တယ်ဆွေးနွေးခဲ့ကြပါတယ်ဒီသူတို့ဆွေးနွေးတာဘာတွေဆိုတော့သူတို့ထုတ်ပေါ်မှာပြောပြမယ်ကျွန်တော်တို့အနေနဲ့တော့သူတို့အနေနဲ့တော်တော်ကိုအကျိန်းနဲ့ဆွေးနွေးပြီးတော့လိုအပ်တဲ့ input ထည့်လိုက်နိုင်တယ်လို့ကျွန်တော်ယူဆပါတယ
်ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စကပထမမြို့သားလူစုဖွဲ့ချုပ်အနေနဲ့လွှတ်တော်ထဲမှာလုပ်ဖို့ကြိုးပမ်းတာတွေ့ရပါတယ်ခင်ဗျာဒါပေမဲ့နောက်ပိုင်းမှာဥပမာ436ပြင်ဆင်ရေးဆိုတဲ့လှုပ်ရှားမှုတွေပေါ့နော်ပြင်ပါလွှတ်တော်ပြင်ပါလှုပ်ရှားမှုတွေပေါ်လာတော့ဒါလွတ်တော်ထဲမှာလှုပ်လို့မရလို့အပြင်ထွက်လို့ရတဲ့သဘောလား
လွတ်တော်ထဲမှာလှုပ်လို့မရလို့လွတ်တော်ထဲမှာလည်းကျွန်တော်တို့ဆက်လှုပ်မယ်အပြင်ကလည်းလှုပ်မယ်ဆိုတဲ့သဘောပါပဲဒါကတော့အားနှစ်ဖက်လုံးကလှုပ်ရမယ်ကျွန်တော်တို့ဒီလိုပဲပြည်သူလူထုရဲ့ opinion ဆိုတာဒါလွတ်တော်တဲ့ကိုလည်းသိရမယ်ဆိုတဲ့သဘောနဲ့ကျွန်တော်တို့လှုပ်တာပါအဲ့တော့နှစ်ဖက်လုံးကဒါတပြိုင်နဲ့လှုပ်တဲ့ကိစ္စဟာတခုခွဲလှုပ်တာမဟုတ်ပါဘူးတပြိုင်နဲ့လှုပ်တဲ့ကိစ္စပါအ
ဲ့တော့ပြင်ပမှာလှုပ်တဲ့ဟာကဘယ်လောက်ထိလွတ်တော်ထဲကိုတက်ရောက်မှုရှိတယ်လို့ယူဆပါလဲ
ကျွန်တော်တို့ဒါကတော့ကျွန်တော်တို့လည်းပြောလို့မရဘူးကျွန်တော်တို့ကလွှတ်တော်တင်ထားတယ်ဒီလိုလွှတ်တော်ထဲမှာရှိနေတဲ့ကော်မရှင်တွေအဲကော်မတီတွေသူတို့ရှိရယ်သူတို့ဖာသူဆက်ပြီးတော့ဒီကိစ္စကိုဆက်ဆောင်ရပါမယ်သူတို့ လုဆောင်ချက်တွေကနာသူတို့လွတ်တော်ရဲ့လုံနီလုံထုံရဲ့အပြင်ကိုမပေါ့ကြဘူးဆိုကျွန်တော်တို့လည်းသိခွင့်မရှိ
ဟုတ်ကဲ့နောက်တစ်ခုကဒီ2015ယူကောက်ပွဲဆိုရင်ဒါနောက်နှစ်ပဲရောက်ပါတော့မယ်ဖွဲ့စည်းပုံပြင်ဆင်ရတကယ်ပြောမယ်ဆိုရင်တစ်နှစ်လောက်ပဲချိန်ရပါတယ်ခင်ဗျာအဲ့တော့အလားလာဘယ်လိုရှိပါလဲ
အလားလာတော့ကျွန်တော်တို့အဖွဲ့ချုပ်ရဲ့အနေနဲ့ကတော့ကျွန်တော်တို့ဖြစ်နိုင်တဲ့များလုပ်ဖို့ဆိုတဲ့အားပဲကျွန်တော်တို့မှရှိတယ်ကျွန်တော်ရဲ့ personal အနေနဲ့နော်ကိုပိုင်အမြင်နဲ့ကြည့်ရမယ်ဆိုတော့ကျွန်တော်တို့သိပြီးတော့ဖြစ်လာလိမ့်မယ်ထိထိရောက်ရောက်ဖြစ်လာလိမ့်မယ်တော့မထင်ဘူးတော်တော်ကျွန်တော်တို့အနေနဲ့ကရွေးကောက်ပွဲကရွေးကောက်ပွဲပဲဒီဖွဲ့စည်းပုံအခြေခံဥပဒေပြင်လို့ဖြစ်တာမဖြစ်တာဆိုတာကဒါနောက်တစ်ပိုင်းကျွန်တော်တို့အနေနဲ့ရွေးကောက်ပွဲရောရွေးကောက်ပွဲအတွက်လိုအပ်တဲ့ပြင်ဆင်မှုကတော့လုပ်ကိုလုပ်ရမယ်လို့ကျွန်တော်တို့ယူတယ်ဒါကျွန်တော်ရဲ့ကိုပိုင်အမြင်ပါ
ကျွန်တော်ကိုပိုင်အမြင်တစ်ခုထပ်မေးချင်ပါတယ်အငယ်အမြင်ပေါ့နော်အန်ဒီမဟုတ်ဘူးဒေါ်ဆန်းစုကြည်တမနာဖြစ်ဖို့ကိစ္စကလက်ရှိဖွဲ့စည်းပုံအရဆိုအကန့်အသတ်အများကြီးရှိတယ်ဒါကိုပြင်ဖို့လည်းပြောတယ်တချို့အနာရတာဝန်ရှိသူတွေဥပမာတမရကိုနိုင်ကလည်းပြန်လို့ရှိရင်အများလက်ခံပြန်လို့ရတယ်ပြန်လို့ရပါတယ်ဆိုတဲ့စကားမျိုးပြောလာတာရှိပါတယ်အဲ့တော့2015မှာဒေါန်ဆန်းစုကြည်တကယ်တမ်းတမရရှင်ပြိုင်နိုင်မဲ့အလားလာလမ်းပွင့်လာပြီလို့အငငယ်မြင်ပါလား
ဒီကိစ္စပြောရတာခက်တယ်ဘာကြောင့်လဲဆိုတော့ဗမာပြည်မှာအခုဖြစ်နေတဲ့အတိုင်းဆိုလို့ရှိရင်เนาะဟိုပြောရင်တော့ဒါဟိုလွတ်တော်မှာဗနေရာခိုင်နှုန်းတို့เนาะပြည်သူလူထု referendum တို့ဒါဒီပြောနေပြီမလို့တကယ်တကယ်ကတော့ဆုံးဖြတ်ချက်ကိုတကယ်လုပ်နေတဲ့လူကနည်းနည်းလေးပါ။အဲ့ဒီနည်းနည်းလေးကြီးကဘယ်လိုစဉ်းစားမလဲ။သူတို့စဉ်းစားပုံကဘယ်လိုပြောင်းသွားမလဲဆိုတော့ကျွန်တော်လည်းမှန်းလို့မရအောင်
။အဲ့လိုဖြစ်နေတယ်။ဘယ်လိုနည်းနည်းလေးရခ
ဲ့ဆိုတော့လူနည်းနည်းလူနည်းစုသာဖြစ်တယ်ပေါ့နော်ကျွန်တော်ပြောချင်တာ။ဒါဟိုနေ့ပေါ့လက်တခုစားလို့တော့ကျွန်တော်မပြောပါဘူး။ဒါပေမဲ့ဒီဟာကလုပ်နေတဲ့လူကအနည်းစုပါပဲ။ဒီအနည်းစုကဆုံးဖြတ်နေကြတာပါ။
ကလုံးစုလာပါလား
။ကလုံးနေမကဘူးပေါ့။ကျန်တာတွေလည်းအပြင်မှာရောအတွင်းမှာရောပေါ့နော်။ဖွဲ့စည်းပုံအခြေခံဥပဒေအတွင်းမှာရှိတဲ့လူဖွဲ့စည်းပုံအခြေခံအပြင်မှာဘာမှရေးမထားတော့လည်းပဲအာဏာရှိနေတဲ့ပုံကိုရှိတယ်။ဒီလူတွေရဲ့စဉ်းစားတဲ့ပုံကပြောင်းသွားရင်ရုပ်တရက်ပြောင်းသွားရင်ဒါတွေကအများကြီးပြောင်းသွားနိုင်ပါတယ်။အဲ့တော့ဒါကိုကျွန်တော်တို့ကအခုပုံတွေချပြီးတော့တွက်ပြီးတွက်လို့မရပါဘူး
။ဟုတ်ကဲ့။ဒီလိုမျိုးဖွဲ့စည်းပုံပြင်ဆင်ရေးနောက်တစ်ခါ2015ယူကောက်ပွဲနောက်တိုင်းပြည်အနာဂတ်ကိစ္စတွေနဲ့ပတ်သက်လို့မြို့သားဒီမိုဆီဖွဲ့ချုပ်အနေနဲ့လက်ရှိအာဏာရအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကပိုအားကောင်းလာလားအခုနီး15ရွေးကောက်ပွဲနီးတော့နောက်ဆုတ်သွားလားဘယ်လိုရှိအခြေအနေရှိပါလဲ
ပိုပြီးတော့လှုပ်ရှားမှုများတယ်လို့ပဲပြောပြရသေးရှေ့တူးလားနောက်ဆုတ်လားဆိုတော့ကျွန်တော်လည်းတိတ်ပြီးတော့
ကျွန်တော်ပြောပူးပေါင်းဆောင်ရွက်မှုပါဟာနေ
အဲပူးပေါင်းဆောင်ရွက်မှုအနေနဲ့ကနော်ပိုပြီးတော့လှုပ်ရှားမှုများတယ်လို့ပဲကျွန်တော်ပြောပြရသေ
းဟုတ်ကဲ
့ interaction များတယ်ပေါ့လို့ပဲပြောအောင်
ဟုတ်ကဲ့နောက်တစ်ခုကမြို့သားဒီမိုဆီအဖွဲ့ချုပ်ပါတီကိစ္စပါပါတီကိစ္စဆိုတော့ဒီတကယ်တမ်းပြောရရင်မြို့သားဒီမိုဆီအဖွဲ့ချုပ်ကအကြီးဆုံးအတိုက်ခံပါတီလို့ပြောလို့ရပါတယ်ခင်ဗျာအဲ့တော့ပါတီတိဆောက်ရေးနဲ့ပတ်သက်လို့ရောအငယ်တို့ဘယ်လိုများပြင်ဆင်ထားပါလဲခုကဝီဘန်တာနေလဲကျွန်တော်တို့ချို့ကြလို့ပါ
ပါတီတိဆောက်ရေးနဲ့ပတ်သက်လို့က2013ခုနှစ်မှာတော့ကျွန်တော်တို့ညီလာခံတစ်ခုလုပ်ခဲ့ပြီအဲ့တော့အဲ့ညီလာခံကိုလုပ်တုန်းကကျွန်တော်တို့အတွေ့အကြုံရတော့ညီလာခံလုပ်ရတာတော့လဲခက်ခဲလည်းရှိတယ်ဆိုတော့အဲ့ဒီတော့ကလုပ်ခဲ့ပြီးတော့အကုန်လုံးကိုကျွန်တော်တတ်နိုင်တယ်ရွေးကောက်ပွဲပုံစံနဲ့ပဲလုပ်ခဲ့တယ်တတ်နိုင်တယ်ဆိုတော့အကုန်လုံးပါပဲဆိုရလို့ရှင်အဲ့တော့အဲ့လိုအကုန်လုံးကိုကျွန်တော်တို့ရွေးကောက်တဲ့ပုံစံနဲ့မဲပေးတဲ့ပုံစံနဲ့လှုပ်လာပြီးသားဆိုတော့ရွေးထားပြီးတဲ့ဟာပုံမှာပဲဒီပုံမှာပဲအခြေခံပြီးကျွန်တော်တို့လိုအပ်တယ်လို့နည်းနည်းပါးပါးအားဖြည့်တာတို့ပြုရင်ကြောင်းလဲလားတို့เนาะဒါလေးတွေပဲကျွန်တော်တို့လှုပ်ရမယ်ဟိုဓာကြီးကိုအစအနေပြန်ဖြတ်ပြီးတော့နောက်ပုံကနေရှင်းလာတဲ့ပုံစံမျိုးကျွန်တော်တို့မလှုပ်လို့မဖြစ်တော့ပါဘူးအဲ့တော့အခုတော့ကျွန်တော်ဒီတိုင်းပဲဆက်လုပ်နေပါတယ်အဲ့တော့2015ခုမှတိုင်ခင်မှာကျွန်တော်တို့ကဒီကျွန်တော်အမြင်ပေါ့နော်ဟိုကိုယ်ပိုင်အမြင်နဲ့ပြောရမယ်ဆိုရင်2015မှာတိုင်ခင်မှာဒီလိုပဲပါတီညီလာခံနောက်ထပ်တစ်ခုထပ်လုပ်လို့ရမလားဆိုလို့ရှင်မလုပ်တင်ဘူးလို့ကျွန်တော်ထင်ပါတယ
်လုပ်တင်တာလားမလုပ်တင်
လုပ်တင်ဘူးလို့ထင်တယ်
ဟုတ်ကဲ့ဘာကြောင့်ပါလဲ
ဘာကြောင့်မလုပ်တင်ဘူးလဲဆိုတော့ကျွန်တော်တို့အနေနဲ့လုပ်ရင်ရွေးကောက်ပွဲပေါ်မှာအားဆိုင်ပြီးလုပ်ရမယ်အချိန်မှာကျွန်တော်ပါတီထဲမှာတစ်ခါထပ်ပြီးရွေးကောက်ပွဲတစ်ခုလုပ်လို့ရှိရင်ဖြစ်လာမယ်အကျိုးနဲ့အမြတ်နဲ့ပေးရမယ်ဟို resource ပေါ့ဗျတုံးရမယ်ကျွန်တော်ရဲ့အင်အားနဲ့ဆိုလို့ညလို့မညဘူးလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့နောက်တစ်ချက်ကတော့မြို့သားဒီမိုဆီဖွဲ့ချုပ်မှာလက်တော်အဖြစ်နိုင်ငံတကာမှာရောပြည်တွင်းမှာရောတကယ်ခေါင်းဆောင်မှုလူအားလုံးထောက်ခံတဲ့တည်တာတင်ရှားတဲ့ခေါင်းဆောင်မှုကဒေါန်ဆန်းစုကြည်လူပဲဖြစ်နေတယ်အဲ့တော့တချို့ဝေဖန်တာတွေကဒေါန်ဆန်းစုကြည်အပြင်နောက်ထပ်မြို့သားဒီမိုဆီဖွဲ့ချုပ်ကခေါင်းဆောင်မှုတွေထွက်မလာဘူးလားဆိုတဲ့ဒုတိယတန်းခေါင်းဆောင်တတိယတန်းခေါင်းဆောင်ဒါမျိုးတွေတကောမြို့သားဒီမိုဆီဖွဲ့ချုပ်ထဲမှာစဉ်းစားချက်ရှိပါလား
ဒုတိယတန်းခေါင်းဆောင်တတိယတန်းခေါင်းဆောင်ဆိုတာကနှစ်ခုရှိတယ်လေကျွန်တော်တို့ဖွဲ့စည်းပုံအခြေခံဟိုကျွန်တော်တို့ရဲ့ဖွဲ့ချုပ်ရဲ့ဖွဲ့စည်းပုံအရာဆိုရင်တော့ဒါဒေါန်ဆန်းစုကြည်ပြီးလို့ချင်းဒါစီစီဆိုတာရှိနေတယ်ပေါ့ဒါစီစီဆိုတော့ဒါတော့ကြည့်ပြီးတော့နောက်ဒုတိယတန်းကောင်းဆောင်ပေါ့ဒါအဖွဲ့စည်းပုံကြီးကပြောတာတကယ်ဩဇာရှိတာမရှိတာနော်နိုင်ငံရေးအဖြစ်ဩဇာရှိတာမရှိတာတက်ရောက်မှုရှိတာမရှိတာကိုကျွန်တော်ပြောတာမဟုတ်ပေါ့ဒီလိုတော့ရှိမယ်ဒါပေမဲ့နောက်တစ်ခါပြောမယ်ဆိုရင်ကျွန်တော်တို့ရဲ့ movement ကြီးတစ်ခုလုံးကိုကြည့်ရအောင်နော်ကျွန်တော်တို့နိုင်ငံအဲ့တော့ဒေါန်ဆန်းစုကြီးမရှိရင်အစားထိုးနိုင်တဲ့ကောင်းဆောင်တွေမရှိဘူးလားဆိုတော့မဟုတ်ဘူးအပြင်မှာလည်းရှိနိုင်တယ်အထွေထွေမှာလည်းရှိနိုင်ပါတယ်အဲ့တော့ဒါတွေကတော့ကျွန်တော်တို့အနေနဲ့ကဒီလိုအခုလိုပေါ့ဗျာဟိုအကုန်လုံးကလှုပ်ရှားနေတဲ့အချိန်ကာလကြီးမှာရွေရှားနေတဲ့အချိန်ကာလကြီးမှာကျွန်တော်တို့ကဘသူကဒေါ်ဆန်းစုကြည်ဒုတိယကောင်းဆောင်ကဘသူတတိယကောင်းဆောင်ကဘသူဘယ်အလှော်ကဘလို့ဆိုတဲ့ဟာကြီးကို ပြောတာကောင်းတယ်လို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာနောက်တစ်ခုကဒီတိုင်းသားပါတီနဲ့ဆက်ဆက်မှုပါအရင်တော့ဆိုရင်မြို့သားစုခုစီဖွဲ့ချုပ်အနေနဲ့ CRPP ဆိုပြီးတော့တိုင်းသားပါတီနဲ့တော်တော်ကိုနီးနီးဆက်ဆက်တွဲပြီးတော့လုပ်ခဲ့တာမျိုးတွေရှိပါတယ်အခုကတချို့အမြင်ကတီးခြားလို့တသက်မြို့သားစုအဖွဲ့ချုပ်ပါတီကတသက်တိုင်းသားပါတီကတသက်လို့ဖြစ်နေပါတယ်အဲ့တော့တိုင်းသားပါတီနဲ့ဆက်ဆက်မှုနီးဆက်ဆက်မှုမဟာမီးပြုမှုအနေထားကဘယ်လိုများရှိပါလဲ
ရှိပါတယ်ကျွန်တော်တို့အနေနဲ့ဒါကတော့ဟိုမတိလို့ဖြစ်ပါလိမ့်မယ်ကျွန်တော်တို့အနေနဲ့ဒါကိုတိတ်ပြီးတော့လဲဟိုလူတိများအောင်မလုပ်ဘူးပေါ့နော်မလုပ်တဲ့အခါကျတော့ကျွန်တော်တို့က CRPB မှာပါလာတဲ့ပုံကူများအဲ့ဒီပုံကူတွေခေါင်းဆောင်တွေအကုန်လုံးကျွန်တော်တို့ဖိတ်ပြီးတော့ကျွန်တော်တို့တွေ့နေကြပါတယ်နော်ဒါဟိုလာတိုင်းလာတိုင်းဆိုလို့ရှိရင်ကျွန်တော်တို့ပထမဆုံးစနေနေ့လိုမျိုးကျွန်တော်တွေ့ဖို့ဆိုပြီးတော့တွေ့နေပါတယ်ကျွန်တော်တို့မှာကအဖွဲ့ချုပ်ထဲမှာကကိုကတိုင်းရင်းသားဆက်ဆံရေးကော်မတီဆိုတာကိုဖွဲ့ထားတာရှိတယ်ဒီဆက်ဆံရေးကော်မတီရဲ့ခေါင်းဆောင်ကဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဖြစ်တယ်အတွင်းမှုကဦးထွန်းထွန်းဟင်းနောက်ဒေါ်နန်းခင်ထွေးမြင့်တို့ဒီလူပုံကိုယ်ကြီးလုပ်တယ်ဒီပုံကိုယ်များဟာလည်းကျွန်တော်တို့ UFC တို့လိုနေရာမျိုးကစီဝေးခေါ်ရင်သွားကြတယ်လောက်ကြတယ်နောက်အကုန်လုံးဒီ Peace Center စီဝေးခေါ်လဲသွားတယ်ဆိုတဲ့သဘောမျိုးနဲ့ကျွန်တော်တို့ကတတ်နိုင်တယ်များနော်တိုင်းရင်းသားများနဲ့ပြန်ပြီးတော့မဟုတ်ပါဘူးကျွန်တော်တို့အဆက်မပြောင်းဆက်ပြီးချိန်ဆက်နေကြပါတယ
်လာမယ့်ရွက်ကောက်ပွဲအတွက်ကဒီတိုင်းသားပါတီနဲ့ညှိနှိုင်းပြီးတော့ဆောင်ရွက်ဖို့အလားအလာရှိပါလား
ကျွန်တော်တို့မှာလုပ်ရင်းလှုပ်ရှားတဲ့ချထားတဲ့ policy ရှိပါတယ်သူတို့ကျွန်တော်တို့နဲ့တောက်လျှောက်တွဲလာတဲ့ခုနကခင်ဗျာ CRPB ပြောလို့ CRPB ကခေါင်းဆောင်များနဲ့ပတ်သက်လို့ဒီ CRPB ပါတီကနေပြီးတော့ရွက်ကောက်ပွဲဝင်မဲ့ကိစ္စများနဲ့ပတ်သက်လို့ကျွန်တော်တို့ဘာလုပ်ရမလဲဆိုတော့ချထားတာကျွန်တော်တို့ရှိပါတယ်ဒါပေမဲ့ဒါတွေကိုကျွန်တော်တို့ရဲ့မဟာမိတ်များဖြစ်တဲ့ CRPB ရဲ့လူတွေတော့ကျွန်တော်တို့ကမပြောသေးတော့ကျွန်တော်ထုတ်ပြောလို့မဖြစ်ပါဘူ
းဟုတ်ကဲ့2015ခုနှစ်ရွက်ကောက်ပွဲမတိုင်ခင်တချို့အကန့်အသတ်လောက်လာရရှိပါတယ်ဒီမှာရွက်ကောက်ကော်မရှင်ဟိုတော်လာဆိုလို့ရှိရင်ဒီပါတီစီအိုရေးနဲ့ပတ်သက်လို့ကန့်သတ်မှုတွေပေါ့အဲ့တော့အခုရွက်ကောက်ပွဲနှီးလာတော့ဒီလိုအကန့်အသတ်မျိုးတွေရောကြုံရပါလား
ရွက်ကောက်ပွဲနှီးလာတော့ရွက်ကောက်ပွဲနဲ့ပတ်သက်တာတော့မဟုတ်ဘူးပေါ့နော်ဟိုအခုကတော့ဟို2014ခုနှစ်ကြားပြရွက်ကောက်ပွဲဆိုတော့မရှိတော့ဘူးပေါ့မရှိတော့ဒီဟာကိုကျွန်တော်မေးခွန်းကိုတိတ်ပြောလို့မရအောင်2015ရွက်ကောက်ပွဲဆိုတော့နည်းနည်းဝေးသေးတယ်အကန့်အသတ်ဆိုတော့ကျွန်တော်တို့1999ခုနှစ်ကလည်းကြုံခဲ့တာပဲ2012ရွေးကောက်ပွဲတော့လည်းကြုံခဲ့တာပဲဆိုတော့ဒီအကန့်အသတ်တွေပို့ကြားရရပဲကျွန်တော်လည်းဖြစ်အောင်လုပ်ခဲ့ကြရတာပဲဆိုတော့ဒါကတော့တိတ်ပြီးတော့ဟိုတိတ်ပြီးတော့ဟိုကြိုးနေရမယ့်ပြဿနာကြီးပေါ့ရင်ကြောက်နေရမယ့်ပြဿနာကြီးတခုလို့ကျွန်တော်မယူဆအောင
်ဟုတ်ကဲ့ရွေးကောက်ပွဲမှာတော့တကယ်တမ်းဒီလက်ရှိအာဏာရပါတီကြံ့ခိုင်ရေးပါတီနဲ့အငယ်လူအဓိကရှင်ပြားမှာပေါ့သူတို့ကတော့နေရာပေါင်းစုံပြိုင်ပါတယ်ဒါပေမဲ့တစ်ဖက်မှာတိုင်းသားနယ်မြေအထူးဖြစ်ရခိုင်ပြည်နယ်လိုနေရာမျိုးရှမ်းပြည်လိုနေရာမျိုးတွေမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာဆိုလို့ရှိရင်အာဏာရပါတီတော့မနိုင်ပါဘူးသူတို့တိုင်းသားပါတီနိုင်ကြပါတယ်နိုင်ကြတော့အငယ်လူအနေနဲ့တိုင်းသားပါတီအဲ့ဒေသမှာရှိတဲ့တိုင်းသားပါတီကိုပြိုင်ဘက်လို့မြင်လားပူပေါင်းဆောင်ရမလားဘယ်လိုသဘောထားပါလဲ
ခုနကတော့မိခွန်းမိခွန်းနဲ့တစ်ဆက်သေးပါပဲ။တော့ကျွန်တော်တို့ကအရင်ဆုံးတော့ကျွန်တော်တို့အနေနဲ့ကျွန်တော်တို့နဲ့မဟာမိတ်အများအားလှုပ်လာခဲ့တဲ့ကျွန်တော်တိုင်းသားပါတီများနဲ့ကျွန်တော်အရင်ဆုံးစဉ်းစားမယ်။သူတို့နဲ့ကျွန်တော်တို့ဘာလုပ်ပေးရမလဲသူတို့အတွက်ကျွန်တော်တို့ဘယ်လိုလုပ်ကြမလဲဆိုတော့ကျွန်တော်တို့က policy ချထားပြီးတဲ့ရှိပါတယ်။အဲ့ဒါပြီးတော့မှခုနကပြောတဲ့ဒီတခြားတိုင်းသားပါတီများနဲ့ပတ်သက်ပြီးကျွန်တော်ဆက်ပြီးစဉ်းစားပါမယ်။
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးခွန်းမေးချင်ပါတယ်အငယ်အမြင်ပါပဲအကယ်၍များ2015ရွေးကောက်ပွဲမှာဘာလို့2010ရွေးကောက်ပွဲတုန်းကအာဏာရပါတီကမဲမတမာမှုတွေလုပ်တယ်ဆိုလို့ဆွဆွဲချက်တွေအများကြီးရှိပါတယ်2015ခုနှစ်မှာအကယ်၍မဲမတမာမှုတွေဖြစ်လာရင် NLD ဘာလုပ်မလဲ
ဒါတွေကတော့ပြောရတာဟိုရင်းဟိုခက်တော့ခက်တာပေါ့နော်ဒါဖြစ်လာရင်ဘာဖြစ်မလဲဆိုတာပြည်သူလူထုကဒီပုံမှာရွေးကောက်ပွဲမှာဘယ်လိုမြင်လဲဆိုတာပိုအရေးကြီးတယ်မတမာမှုတကယ်လုပ်တာလုပ်တာကိုအကုန်လုံးပြည်သူလူထုကကိုင်းကိုင်းငင်နေတော့တမျိုးဖြစ်မှာပေါ့အခြေအနေကတယ်လိုမှမဟုတ်ဘဲနဲ့ပြည်လူထုမြင်အောင်မဟုတ်ဘဲနဲ့တခြားကြီးနဲ့လှုပ်သွားနိုင်လို့ရှင်တော့လေပြည်လူထုရဲ့ခံယူချက်ကဒါတရားတယ်လို့သူတို့ကပြည်လူထုကတရားပါတယ်လို့ယူဆရင်တော့ကျွန်တော်တို့ကတော့ဒါကိုလက်ခံရတော့သဘောရှိတ
ယ်ဟုတ်ကဲ့လူလူရဲ့အဆုံးဖြတ်
ပါဆုံးဖြတ်ပ
ါဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဥက္ကဋ္ဌမြေခင်ဗျာ
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မကြခင်တင်ဆက်သွားမယ့်ဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာများအစီအစဉ်အပါအဝင်အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရဖို့ရှိပါတယ်ရှင်။